MCA အပြည့်ရတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC တပ်ဖွဲ့နဲ့တအောင်းပလောင် DLNL တပ်ဖွဲ့တို့ဟာရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်နေလို့ဒေသခံ290ကျော်နေရက်ကနေတိမ်းရှောင်နေကြရပါတယ်။စစ်ရှောင်ရွာသားတွေဟာမန်ဆန်ကျေးရွာရဲ့စစ်ရှောင်စခန်းမှာခိုလုံနေကြရတယ်လို့လည်းစခန်းတာဝန်ရှိသူတွေကပြောပါတယ်။လက်ရှိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းကစစ်ရေးမတည်ငြိမ်နိုင်သေးတဲ့အခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်တွင်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင် TNL တပ်ဖွဲ့တို့ကြားဒီမနက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မန်ဆန်စစ်ရှောင်းစခန်းတာဝန်ခံဦးစိန်တုံးကပြောပါတယ
်။တပ်ဖွဲ့ကတော့တော်တော်လေးပြင်းထန်တဲ့သဘောမှရှိနေတယ်။ဒီမနက်7နာရီလောက်ကလေးကနေသောချောက်အတန်းကြီးနေတာတော့အခုဒီတစ်ချက်တစ်ချက်အဲ့လိုမျိုးနေနေသေးတယ်။နမ်တို့နဲ့စနေမှဆက်ရှိမှအဲ့ဒီဝန်ကျင်မှာဒီကောင်းဟုံးရဲ့လုံမိတ်ရဲ့ပြီးလို့ရှိရင်ဒီမိုင်းမုံဒီရွာရဲ့ပတ်ဝန်းကျင်တိုးဖက်ဒီမှာပေါ့။အဲ့ပွဲဖြစ်တာကတော့ကျွန်တော်တို့ကြားလာတော့ဒီချမ်းတောင်ပိုင်းနဲ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့လို့ကြားတယ်ခင်ဗျာ
။နှစ်ဖက်တပ်ဖွဲ့တွေထိတ်သက်ရင်ဆိုင်တော့မဲ့အချိန်ဒီမှာရွာသားတွေစစ်ပေးတင်းချောင်လာခဲ့ကြပါတယ်။ဒီနေ့မနေ့မှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံရွာသား290ကျော်ဟာနမ်မတူမြို့နယ်မန်ဆန်စစ်ရှောင်းစခန်းကိုတင်းချောင်ရောက်ရှိလာတယ်လို့အကူအညီပေးရေးဖွဲ့ဝင်စိုင်းလိန်ခန်းကပြောပါရယ
်စစ်ရှောင်းဦးရေ294ရောက်ရောက်နေပါပြီသူကဟိုစစ်ရှောင်းစခန်းကဒီစီဘော်ဒါဆောင်မှာတနေရနောက်တော့မန်ဆန်မြောက်ကျောင်းမှာတနေရစစ်ရှောင်းတဲ့ရွာရင်းနာမည်ကတော့တောင်းဟုံးရွာလုံမိတ်ရွာမိုင်းမှုရွာအဲ၃ရွာပါခင်ဗျာ
တိုက်ပွဲဖြစ်ပွားနေစေချင်နေကြောင်းဒေသခံရွာသားတွေအနေနဲ့စစ်ဘေးတင်းချောင်လာနေစေလို့လည်းသူကဆိုပါတယ်RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဘူမူကြီးဆိုင်ဦးကတော့ဒီကနေ့နမ်မတူမြို့နယ်အတွင်းမှာတန်းပလောင်တပ်ဖွဲ့ TNL နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အတည်ပြုပြောဆိုခဲ့ပါတယ
်။ဒါကတည်းကတော့ဒါပဲဖြစ်ဖြစ်နေတယ်။ကျွန်တော်ကတော့အဲဒီ TNL နဲ့မျိုးရအောင်ဖြစ်တယ်။ဖြစ်တယ်ဆိုရင်လည်းသိအကြည့်ကြတော့မျိုးလည်းဖြစ်ပါဘူး
။မနေ့ပိုင်းကနေညနေပိုင်းထိဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ထိခိုက်မှုအခြေအနေကိုတော့အတည်မပြုနိုင်သေးပါဘူး။တောင်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့ဟာပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကနေစနေနေ့ထိရိုင်လင်ခရိုင်မိုင်းကန်မြို့နယ်အတွင်းမှာမြမတပ်မတော်နဲ့စစ်ရေးပဋိပက္ခဖြစ်ပွားခဲ့သလိုတပ်မတော်နဲ့ပြစ်ခတ်မှုရပ်တန့်ပြီး TNL နဲ့စစ်ရေးတင်းမှလာနေခဲ့တာပါ။တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တန်းပလောင်တပ်ဖွဲ့တို့ဟာ2015ခုနှစ်ကုန်ပိုင်းကစပြီးအငင်းပွားပွဲရာနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားလာခဲ့တာပါ။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ဦးဆောင်ပြီး27ရာစုပင်လုံခေါ်ပြည်တော်စုငင်းချမ်းရေးညီလာခံကျင်းပနေတဲ့ရက်တွေမှာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေရက်ဆက်စုစုလို့ဖြစ်ပွားနေပါတယ်။ဒီကနေ့မှလည်းကချင်ပြည်နယ်ဖားကန်းမြို့နယ်ဘက်မှာမြမတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA တို့တိုက်ပွဲဖြစ်ပွားနေတယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးဆန်းအောင်ကပြောပါတယ်။
တပ်ပေါ်နေပြီဖက်ကမြို့နယ်ဘက်မှာဖြစ်နေတယ်လို့သိရတယ်ဒီတပ်တော်ကဂျေရှိတဲ့ဘက်ကိုလှုပ်ရှားလာတဲ့အခါကျတော့တပ်ပေါ်ချစ်လာတယ်လို့သိရတယ်အဲလိုဒီနေ့၃ရက်လောက်ဖြစ်နေပြီအပေါ်မှာဖြစ်လိုက်ပြီးမှဖြစ်လိုက်နေဖြစ်နေကောင်မိုင်းအဲ့ဘက်ကြောဘတ်နေရာလောက်ဖြစ်တယ်လို့သိရတယ်ဒီကြောက်ပါညာပေးစစ်ကတော့ကျွန်တော်မသိဘူ
း27ရာစုပင်လုံတတိယကျေညီလာခံကျင်းပနေတဲ့တစ်ချိန်တည်းမှာပဲကရင်ပြည်နယ်ဖားပုံကရင်ဘက်မှာလည်း DNU ကရင်မျိုးရာစီယုံတပ်မဟာ9နယ်မြေမှာဇူလိုင်လ12ရက်နေ့ကမြမတပ်မတော်နဲ့ KNU တို့ကြားပြစ်ခတ်မှုဖြစ်ပွားခဲ့ပါသေးတယ်။ဒီလိုတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်တွေဖော်ရမှာယုံကြည်မှုအားပြော့စေတယ်လို့လည်းကချင်ငင်းချမ်းရေးကျူးဆောင်ဦးဆန်းအောင်ကပြောပါရယ
်။ငင်းချမ်းရေးဆိုတာက20ယုံကြည်မှယုံကြည်မှုရှိမှဖြစ်တဲ့အခြေကိုတူးလို့ရတဲ့အနေဆောင်မျိုးပါ။ဒီတိုက်ပွဲတွေဖြစ်ရင်တော့ယုံကြည်မှုရောရေးလာမယ်။ငင်းချမ်းရေးအတွက်နောက်ဆက်ကတော့တိုင်းတာတစ်ခုရောဖြစ်တော့ဖြစ်မယ်။တိုက်ပွဲမဖြစ်လေတော့ယုံကြည်မှုကအကောင့်တွေဖြစ်မှာပါ။
လက်ရှိကချင်းပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွင်းမှာတိုင်းရင်းသားလက်နက်ကန်ဖွဲ့အချင်းချင်းကြားတော်၎င်းမြမတပ်မတော်နှင့်တိုင်းရင်းသားလက်နက်ကန်ဖွဲ့တို့နှင့်တော်၎င်းစစ်ရေးသိမ်းမှတ်မှုတွေရှိနေစေလဲဖြစ်ပါတယ်။ဒီစစ်ရေးပဋိပက္ခတွေကြောင့်စစ်ဘေးလွရာကိုတိမ်းရှောင်နေကြရတဲ့စစ်ပြေးဒုက္ခတဲ့ဥယျာဉ်2သိန်းလောက်ရှိနေသေးတယ်လို့ဒီစစ်ပြေးဒုက္ခတဲ့အရေးကိုလက်ရှိအစိုးရကလည်းဖြေရှင်းပေးနိုင်ခြင်းမရှိတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။